မြန်မာနိုင်ငံကထွက်ပြေးလာတဲ့ဒုက္ခသည်တွေအတွက်လိုအပ်တဲ့အကူအညီနဲ့အခြေခံအဆောက်အုံတွေတည်ဆောက်နိုင်ဖို့ဒုက္ခသည်တွေကိုလက်ခံပေးထားတဲ့ဘင်္ဂလားဒေ့ရှ်နိုင်ငံကိုအာရှဖွံ့ဖြိုးရေးဘဏ် ADB ကဒေါ်လာတန်100ကူညီထောက်ပံ့ဖို့အတည်ပြုလိုက်ကြောင်း ADB ကဒီကနေ့ပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်အတွင်းအကြမ်းဖက်မှုတွေကြောင့်ပြီးခဲ့တဲ့ဩဂုတ်လကစလို့မြန်မာနိုင်ငံကနေထွက်ပြေးလာတဲ့ဒုက္ခသည်9000ကျော်ဟာဘင်္ဂလားဒေ့ရှ်နိုင်ငံတောင်ပိုင်းကောက်ဆက်စ်ပဇာဒေတာကဒုက္ခသည်စခန်းတွေမှာစုပြုံရောက်ရှိနေတာကြောင့်ဒီဒုက္ခသည်စခန်းတွေကိုစီမံခန့်ခွဲရမှာဘင်္ဂလားဒေ့ရှ်အစိုးရအတွက်စိန်ခေါ်မှုတွေကြုံနေရတယ်လို့ကုလသမဂ္ဂနဲ့အကူအညီပေးရေးအဖွဲ့တွေကပြောဆိုနေကြတာပါအခု ADB ရဲ့ပထမအထောက်အကူအညီတွေထဲမှာတော့ဒုက္ခသည်တွေအတွက်အခြေခံလိုအပ်တဲ့အဆောက်အုံတချို့ဆောက်လုပ်ပေးနိုင်ဖို့နဲ့ဆောင်လောင်ငတ်မှုမှုယောဂဗေယနဲ့သဘာဝဗေယံတွေရဲ့ဓာတ်တွေကနေတတ်နိုင်သလောက်တက်တာရစေဖို့ကူညီပေးသွားမှာဖြစ်တယ်လို့ ADB ဘဏ်ဥက္ကဋ္ဌတာကေဟီတိုနာကာဝိုကပြောပါတယ်ပြီးခဲ့တဲ့မေလကဖိလစ်ပိုင်နိုင်ငံမနီလာမြို့မှာကျင်းပတဲ့ ADB ဘဏ်ရဲ့နှစ်ပတ်လည်အစည်းအဝေးမှာဘင်္ဂလားဒေ့ရှ်နိုင်ငံက ADB ထံကနေအခုလိုအကူအညီတွေရဖို့တောင်းခံခဲ့တာပါဘင်္ဂလားဒေ့ရှ်အစိုးရကိုယ်တိုင်ကလည်းလာမယ့်နှစ်ခွဲကာလအတွင်းလိုအပ်နေတဲ့ခန့်မှန်းခြေဒေါ်လာတန်120အတွက်ဒေါ်လာတန်20စိုက်ထုတ်မှတည်တော်မှာဖြစ်ပါတယ်ဒီထောက်ပံ့ငွေတွေကိုတော့ဒုက္ခသည်စခန်းတွေကိုဆက်သွယ်ပေးတဲ့လမ်းတွေပြုပြင်ဆောက်လုပ်ဖို့ဆန္ဒရိက္ခာတော်လှန်ရေးတွေဖြန့်ဖြူးတဲ့စင်တာတွေစေယုံစေကန်းတွေစာတင်ကြောင်းတွေနဲ့အရေးပေါ်လမ်းကြောင်းတွေပုံမကောင်းမအောင်လုပ်သွားဖို့ဖြစ်တယ်လို့ဆိုပါတယ်